ာဝပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်ဖို့ကမ္ဘာတဝန်းလှုပ်ဆောင်နေကြချိန်မှာ2023ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာတွေထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံမှာဝန်းကျင်ထိမ့်သိမ်းရေးကိုအစိုးရဘက်ကရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပါ2023ခုနှစ်မှာထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့ကြသလိုလိုအပ်နေတာတွေကလည်းအများကြီးရှိနေပါသေးတယ်လို့ EcoDev တဘာဝဝန်ကျင်ထိန်းသိမ်းအဖွဲ့ကဒေါက်တာဝင်းမျိုးသူကပြောပါတယ်
သူကဘိုင်းမှာကြည့်ရင်တော့2012ထဲကဒီလိုပတ်ဝန်းကျင်ကြီးကဥပဒေကိုသူတို့ကအတည်ပြုပြဋ္ဌာန်းပြီးပြီသူကဥပဒေပဲထွက်လာတယ်ဒီဥပဒေထွက်လာတယ်ဘာလို့ဥပဒေဆိုတာကquat ဆိုတာပဲပြောတာလေပါလဲဆိုပဲပြောတာပေါ့ဒီဥပဒေကိုဟောင်းပေါ့ဘလို့သုံးချမလဲဆိုတာရှင်းပြဖို့ကြတော့ဒီဥပဒေလေပဲဒါနီးဥပဒေထွက်လာဖို့အတွက်ကိုသူကအနေနဲ့သူတို့ပြန်တာဝန်ရှိတဲ့ဒီပတ်ဝန်းကျင်ကြီးအနေနဲ့တော်တော်ရေးရဝန်ကြီးဌာနကနေဒီ task force ပေါ့ဤပညာဖွဲ့လေးဖွဲ့တဲ့ဒီကဘလူဖွဲ့ကြီးရလူတွေလည်းသူတို့ဖိတ်ပြီးတော့လုပ်တယ်ပေါ့ဒါကတော့ထူးခြားတဲ့ဖြစ်စဉ်ပေါ့ဒါပေမဲ့ရေဘူးအားဖြင့်ဥပဒေတွေကထွက်လာရင်ရေပေါင်း90အတွင်းမျိုးဥပဒေထွက်ရမယ်လို့လွှတ်တော်ဆိုတယ်တော်တော်လည်းပဲတည်တော်ကြီးရဝန်ကြီးဌာနကအဲ့ဒါကိုမဆောင်ရနိုင်ဘူးဘာလို့လဲဆိုတော့အင်မတန်ရှုပ်ထွေးတဲ့အတွက်အခုမင်း EIA ရဲ့ပိုစီကြပေါ့နော်ဘဝဝန်ကြီးကထိခိုက်မှုစမ်းစစ်တာတွေကဘယ်လိုလုပ်မလဲပြီးတော့စံနှုန်းသတ်မှတ်ချက်တွေကဘယ်လိုလဲဆိုတော့ကျန်တက်ရှာမယ်ဆိုရင် internationally ကိုရှာခက်တာရှိတယ်တနင်္ဂနွေနေ့ကလည်းတနင်္ဂနွေမတူဘူးခုနိုင်ငံနဲ့ဖြစ်အောင်လုပ်ရမယ့်အပိုင်းကြီးရှိတော့လုတ်တော့လုတ်တဲ့မျိုးဥပဒေပိုင်းကတော့မရွေးနိုင်ဘူးဖြစ်နေတယ်
။ဝင်းကျင်တဲ့တက်တော့ဆိုင်ရာထိမ့်သိမ်းရေးအတွက်ဘတ်ဂျက်ငွေမလုံလောက်တာကလည်းရှေ့ဆက်ပြီးမတိုးနိုင်တဲ့အကြောင်းရင်းတစ်ခုပါ
။လက်ရှိအစိုးရရဲ့အကြက်ခွဲဝေပေးမှုပေါ့ဒီပတ်ဝန်းကျင်ထိမ့်သိမ်းဌာနခွဲဝေမှုကကျွန်တော်တို့တချက်မှုက 0.1% ရှိတယ်။ဘာမှဖြည်းဖြည်းမြောက်လုပ်နိုင်မှာမဟုတ်ဘူးဝင်းနဲ့လာကြပေးလောက်ပဲဖြစ်မယ်လို့ထင်တယ်။ရေးကြီးဆုံးကပတ်ဝန်းကျင်ရဲ့ဝန်ကြီးဌာနမှာတကူကန်ထားတယ်တော်တော်လေးတကူကန်ထားဖို့တို့မှာသိခဲ့ပြီ
အခုလိုငွေချေးမလုံလောက်တဲ့ကြားကပဲတစ်တော်တွေပြုံးပြီးပြီးအေးသွေးချရာကနေထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေရောနေအောင်လုပ်တဲ့အစီအစဉ်ကိုကုလသမဂ္ဂ UNDP နဲ့လက်တွဲပြီးလှုပ်ဆောင်နေတယ်လို့တစ်တော်ဥပဒေကိုပြင်ဆင်ဖို့စ조사နေတာနဲ့ဝန်ကြီးဌာနတွေကြားမြေယာသုံးဆွဲမှုဆိုင်ရာပြဿနာတွေမပေါ်ပေါက်အောင်မြေယာစီမံခန့်ခွဲရေးအတွက်ဥပဒေတွေပြဋ္ဌာန်းပြီးကော်မတီတက်ဖွဲ့စည်းလှုပ်ဆောင်နိုင်မှုတွေဟာတိုးတက်မှုတွေလို့ဆိုပါတယ်။ဒါအပြင်တစ်ခိုးထုတ်မှုမရှိစေဖို့အတွက် EU ဥရောပသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေသလိုသဘာဝတင်ရန်စားတာတွင်းထွက်တင်နဲ့ပတ်သက်ပြီးထင်သာမြင်သာရှိအောင်လုပ်တဲ့ကမ္ဘာအဖွဲ့အစည်းမှာပါဝင်နိုင်ဖို့ပါကြိုးပမ်းနေတာပါ။အစိုးရဘက်ကအခုလိုလှုပ်ဆောင်နေသလိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရောဘာတွေများထူးထူးခြားခြားလှုပ်ဆောင်နေပါသလဲ။နောက်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကရောဘာတွေပါလဲ။
အထူးသဖြင့်ရောက်ခဲ့လူတွေကြီးတွေလုပ်နေတဲ့ပိုင်းကတော့ဒီ environmental justice ပေါ့ဆိုတော့တော်ဝင်ရေးရဲ့တရားမျှတမှုတွေကိုပို့ပြီးတော့ဆုတ်ရှားတဲ့ဖွဲ့တွေများလာတယ်။ဥပမာဥပိုင်လိုင်းဆိုပိုင်လိုင်းပေါ့ဗျာ။တန်လင်းမြစ်ဆိုတန်လင်းမြစ်။ဟိုမြေတိမ်းနယ်ဆိုမြေတိမ်းနယ်ကိစ္စပေါ့ဗျာ။ကလတန်မြစ်ဆိုမြေတိမ်းနယ်ကိစ္စ။ဒါကဒီမှာထွက်လာတဲ့ဖွဲ့ပေါင်းတွေကျွန်တော်တို့ဒီတလောက်130လောက်ဖြစ်နေတယ်။အဲ့တော့ဒီ130ကလည်းဒီတောင်းရင်ဒီရမျှတမှုတွေကိုသူတို့တောင်းဆိုနေတယ်အဲဒီတိုက်ပွဲဝင်နေတဲ့တခိုင်ကစူအောက်ဖွဲ့တင်ပြရတယ်။တော်တော်လည်းပဲဝင်းဌာနထက်ပိုင်းအစင်းကြီးရရှိတယ်နဲ့ဆက်ဆံရတာဆင်းပြေတယ်လို့အောက်ခြေဆင်းမှာကြတော့ဒီကဆိုင်ကအာဏာပိုင်တွေကဒီပေါ်မှာသူတို့ရဲ့သဘောထားလေးတွေကအမြင်တစ်မျိုးလေးတွေရှိတယ်ဆိုရင်တော့ဆက်ဆံရတဲ့တိတ်မပြေကြည့်ဘူး။ချုပ်လုပ်ငန်းတွေမှာအနောက်ရှေ့အဟန့်တားလေးတွေတွေ့တယ်ပေါ့။ဒီချိန်ထဲမှာပဲတိုင်းရင်းသားဒေသတွေမှာရှိတဲ့ပုံဝင်ဆိုင်ဖွဲ့တွေကငင်းချမ်းရေးနဲ့ပုံဝင်ပြပြပြတုံးပြေးနဲ့ပတ်သက်ပြီးတော့တောင်းဆိုတယ်။ဘာလို့ဆိုတော့ဒီမငင်းကြတဲ့ဒေတာတွေမှာပေါင်းဝင်ရင်ဟိုတဘာဝရင်းမြင့်တွေကပထမဆုံးဓာတ်ရခံပြီးပြည့်စည်လာတယ
်။တဘာဝဝင်းကျင်ထိန်းသိမ်းရေးအတွက်အဖွဲ့အစည်းတွေအနေနဲ့ဘယ်လိုသုတေသနမျိုးတွေကိုလုပ်နေကြတာပါလဲ
။ International NGO တွေရော Local NGO တွေရောလုပ်တဲ့အပိုင်းကပါလဲဆိုတော့ရွှေပြောင်းတောင်ရံနဲ့ပတ်သက်ပြီးတော့သူ့တွေနားရီတော်လှုပ်လာကြတယ်။ဘာလို့လဲဆိုတော့လက်ရှိဒီကဲနေရာမျိုးဥပဒေတွေမှာရွှေပြောင်းတောင်ရံဓမ္မတွေကသူ့ရဲ့မြေယာပိုင်ဆိုင်မှုကျွန်တော်တို့ဥပိုင်တွေပါရမရနိုင်ဘူး။အဲ့လိုရွှေပြောင်းတောင်ရာကိုပညာရှင်များစုဌာနဆိုင်ရာများစုကပြန်တူလို့ဆုံးဖြတ်တယ်။ဘာလို့ပြည်ပြောင်းပို့ပြီးတော်ပြီးပြတယ်၊မျိုးကိုတွေထွက်တယ်။ဒါကြောင့်မို့လို့နေရာပိုင်ဆိုင်မှုကိုမပေးလို့ဘူး။အဲ့တော့ကျန်တဲ့အခြားထပ်ပေါက်မပေးဘဲနဲ့ဥပဒေအရဓာကြီးကိုပိတ်ထားတာကလူခွင့်ရေးဘက်ကရှင်တောင်တန်းဒေသမှာနေတဲ့တောင်သူတွေပဲဆုံးရှုံးတယ်။ဒါကြောင့်ဒီပညာရာဥပဒေရာကိုကောက်ွယ်ပေးနိုင်မယ်ဆိုရဲဇူနီဝဲကြီးလုပ်ကြတယ်ပေါ့။ဒီပြင်ပညာရှင်အဖွဲ့တွေကလည်းနော် ALD မြေဒီမြေဆောင်စီမံကိန်းနဲ့ဆက်နေပြီးတော့သူကရေနဲ့ပတ်သက်တဲ့ဇလားဒေတာနဲ့ပတ်သက်တဲ့ပညာပိုင်းဆိုင်ရာသူတွေနဲ့တွေ့ချက်လို့ကိုပြင်လာတာလေးတွေကိုတွေ့နေပေါ့
ဒီ2023ခုနှစ်ထဲမှာပဲတဘာဝပတ်ဝန်းကျင်သိပ်ပံဆိုင်ရာထူးခြားတဲ့ 最细节个记下嘛。
这几种的你的个爸妈龙王 critically endanger 我龙王牛东老王骗你的时候也要变牛这牛你看看你爸妈相对的。哎呀那计划呢我还听他好。哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎呦哎